ကြိမ်မြင့်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကထိတ်တန့်လွှတ်တော်ကွန်ဆယ်တွေကပူရဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးပြစ်တင်ရှုံချလိုက်ကြပါတယ်။အထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Democratic Party က Dick Durbin, Republican Party က John McCain တို့ပူးတွဲပြီးအဆိုပြုတ်ခဲ့တဲ့ဆုံးဖြတ်ချက်မှာတော့မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ကျူးလွန်နေတဲ့အကြီးအကဲလုပ်ရက်တွေကိုပြစ်တင်ရှုံချကြောင်းနဲ့အခြေအနေကိုဟန့်နာဖို့လဲဒေါ်အောင်ဆန်းစုကြည်ကိုတိုက်တွန်းထားတာပါ။ဆုံးဖြတ်ချက်ကိုတော့ Democrat အထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Dan Feinstein,ကော်ရီဘုတ်ကနဲ့ဘော့ဘ်မန်နန်ဒက်စ်တို့ကလည်းထောက်ခံခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေတချို့ပြန်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကိုစတင်ခဲ့တဲ့ ARSA အစိုးရအဖွဲ့ကိုပြစ်တင်ရှုံချကြောင်းလည်းကြေညာချက်မှာဖော်ပြခဲ့တာပါ။ရခိုင်ပြည်နယ်ကပဋိပက္ခတွေဖြေရှင်းဖို့အတွက်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကဝင်ခွင့်ပြုဖို့ရခိုင်ရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့လည်းတိုက်တွန်းထားပါတယ်။မနေ့ကတော့ပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းပြောဆိုခဲ့တာပါ။ကျေးရွာတွေမိရှုခံရတာလူများပြအိုးအိမ်စုံကထွက်ပြေးနေရတဲ့အပအဝင်မတည်မငြိမ်အခြေအနေနဲ့ပတ်သက်လို့အစိုးရကပူပန်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးဟက်တာနျူဝက်ကတင်စာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။